ကဘာတလွားကသမုဒ္ဒရာပြည်နယ်မှာတစ်နှစ်တစ်နှစ်ကိုပလတ်စတစ်စွန့်ပစ်ပစ္စည်းပေါင်းတန်ချိန်၈တန်းကျော်ရောက်ရှိသွားလေရှိတယ်မို့တဘာဝပတ်ဝန်းကျင်အတွက်အန္တရာယ်ရှိနေပေမဲ့အခုတော့ဓာတ်ခွဲကန်အတွင်းမတော်တဆတွေးကြည့်ချက်တစ်ခုကဒီစွန့်ပစ်ပစ္စည်းတွေရဲ့အန္တရာယ်ကိုကာကွယ်နိုင်တော့မှာဖြစ်ပါတယ်ဗြိတိန်နဲ့အမေရိကန်သုတေသီပညာရှင်တွေမီးရွယ်ပဲဖန်တီးလိုက်တဲ့အင်ဇိုင်းတစ်မျိုးကလက်ရှိပလတ်စတစ်စားတဲ့အင်ဇိုင်းတွေအဆအတော်များအောင်ပလတ်စတစ်ဘူးတွေကိုစားပစ်နိုင်တာပါသူတို့အရင်တွေ့ရှိထားတဲ့ပလတ်စတစ်စားတဲ့အင်ဇိုင်းတွေကိုအမန်နာအက်ဆစ်ထပ်ပြီးတော့ထည့်ပြီးဓာတ်ပြုမှုပုံမှန်နှိမ့်ခွေအောင်လုပ်ကြည့်ရပါဒါပေမဲ့ဓာတ်ပြုမှုပုံမြန်သွားစေပြီးတော့ပလတ်စတစ်ကိုပါခြေဖြစ်နိုင်စွာကောင်းကောင်းရှိတာတွေ့ကြရပါတယ်ဒါကြောင့်စီးပွားပြစ်ထုတ်ဖို့လုပ်နေကြပါပြီဗြိတိန်နိုင်ငံပို့စောက်တက်တူကပမောက်ခဂျွန်မက်ဂီဟန်ကတော့အခုချိန်မှာတော့ပလတ်စတစ်တွေဟာရီစိုက်ကယ်လို့ခေါ်တဲ့ပြန်သုံးအောင်ကောင်းကောင်းမလုပ်နိုင်တဲ့အတွက်သူတို့ဟာအမိုက်ပုံမှာတောင်းတင်တာဓမ္မမဟုတ်မိရှို့ပစ်နေရကြောင်းနဲ့မိရှို့ရဲ့အခါကာဗွန်နဲ့အောက်ဆိုက်ထွက်စေသလိုနောက်ထပ်ပလတ်စတစ်ရဖို့လဲရည်နံတွေတူးရတယ်လို့ပြောပါတယ်။ဒါပေမဲ့အခုတွေ့ရှိချက်ကနေပလတ်စတစ်ကိုရာနှုန်းပြည့်ပြန်ပြီးတော့သုံးနိုင်တဲ့အဆင့်ရောက်ရမယ်လို့လည်းသူကပြောပါတယ်။အခုတွေ့ရှိချက်ကို National Academy of Science စာတမ်းမှာအပြည့်အစုံဖော်ပြထားပါတယ်။